မလေးရှားနိုင်ငံမှာတော့ရွေးကောက်ပွဲတွေပြန်လည်နိုင်မှုအတွက်လွှတ်တော်ကိုဝန်ကြီးချုပ်နာဂျစ်ရာဇက်ကဖျက်သိမ်းလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲဟာမလေးရှားနိုင်ငံမှာစေစုနှစ်6စု6ခုနီးပါးအာဏာချုပ်ကင်လာခဲ့တဲ့အာဏာရညွန်မောင်းအဖွဲ့အတွက်စင်ခေါ်ကဲဆန့်မှုဖြစ်လာနိုင်ပါတယ်။မနေ့ကလုတ်တဲ့ရုတ်တံကနေပြောတဲ့မေခွန်းထဲမှာတော့သူတို့ရဲ့ဒီအမျိုးသားတပ်ဦးညွန်မောင်းအစိုးရအဖွဲ့အနေနဲ့အောင်မြင်မှုတွေကိုဝန်ကြီးချုပ်ရာဇက်ကချီးကျူးအောင်ပွဲခံပြောဆိုထားပါတယ်။လာမယ့်ရွေးကောက်ပွဲကနေပြီးတော့ခိုင်မာအားကောင်းတဲ့ကုစလေထွက်လာလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလည်းပြောသွားပါတယ်။နိုင်ငံရေးကက်ခတ်တွေရဲ့တုံ့သက်ချက်ရှာဆိုရင်တော့ဒုတိယဝန်ကြီးချုပ်ဟောင်းဖြစ်တဲ့အန်ဝါအီဘရာဟင်ရဲ့သုံးပါတီညွန်မောင်းအဖွဲ့ဟာအလားအလာတော်လီကောင်းနေပါတယ်။2008ခုနှစ်စစ်တမ်းတွေအရလည်းအဲ့ဒီအတိုက်ခံညွန်မောင်းအဖွဲ့ဟာအာဏာရညွန်မောင်းရဲ့နေရာအတော်များများမှာအနိုင်ရလွှမ်းမိုးထားပါတယ်။မကြာခင်လာမယ့်သတင်းပတ်တွေအတွင်းမှာတော့ယူကောက်ပွဲရက်ကိုယူကောက်ပွဲကော်မရှင်ကနေပြီးတော့သတ်မှတ်ကြေညာမယ်လို့မျှော်လင့်ရပါတယ်။မလေးရှားဖွဲ့စည်းပုံအရဆိုရင်တော့လွှတ်တော်ဖျက်သိမ်းပြီးနှစ်လအတွင်းမှာဒီယူကောက်ပွဲကိုကျင်းပရမှာဖြစ်ပါတယ်။